ပါကစ္စတန်နိုင်ငံတွင်းမှာတရုတ်စီမံခန့်ခွဲတဲ့အာရိဗျပင်လယ်ဂွာရာရေနက်စိတ်ကန်အနီးကကျင်းငါးပွင့်ဟိုတယ်တစ်ခုကိုစနေနေ့တုန်းကအကြမ်းဖက်ဝါဒီတွေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တို့ကပြောပါတယ်။ဟိုတယ်အပေါ်ဆုံးဓာတ်ထီရောက်တဲ့လှေကားအထက်ဆင်းတစ်ခုထဲမှာလက်နက်အပြည့်စုံကင်ထားတဲ့တိုက်ခိုက်ရေးသမားတွေကိုပါကစ္စတန်လုံခြုံရေးတပ်ဖွဲ့ကအလင်းအမြန်ဝိုင်းရံထားလိုက်နိုင်ပြီးဟိုတယ်မှာတက်ခုသူအလုံးကိုဘေးအန္တရာယ်ကင်းကင်းကဲထုတ်နိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။၃နာရီနီးပါးကြာအပြန်လှန်တနက်နဲ့ပြစ်ခတ်တိုက်ခိုက်မှုအတွင်းတိုက်ခိုက်သူအလုံးသေဆုံးခဲ့ပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေကခိုအောင်နိုင်ခြေရှိတဲ့နေရာအလုံးကိုရှာပွေခဲ့တယ်လို့လည်းပြောပါတယ်။ရင်းနှီးစိတ်ကန်းကြီးကိုအပေါ်စီးကမြင်ရတဲ့တောင်ကုန်းထိပ်မှာရှိတဲ့ဇဘာဖာလ်ကွန်တီနန်တယ်ဟိုတယ်ကအနောက်တောင်ပိုင်းစိတ်ကန်းမြို့မှာအထင်ကရဖြစ်ပြီးတရုတ်ဧည့်သည်တွေတက်ခိုလေရှိပါတယ်။ဒီတိုက်ခိုက်ရေးသမားတွေကဟိုတယ်ဝန်ထမ်းတွေအတွက်ထားတဲ့ဝင်ပေါက်ကနေဝင်လာကြတာလို့လည်းပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ခွဲထွက်ရေးအုပ်စုဘာလူချစ်စတန်လွတ်မြောက်ရေးတပ် BLA ကပြောဆိုထားပါတယ်။တနတ်သမားတွေလို့ဆိုသူ၄ဦးရဲ့ပုံတွေကိုလည်းလူမှုကွန်ရက်ကနေတဆင့် BLA အဖွဲ့ကထုတ်ထားပြီးဒီလူတွေကဝင်ရောက်စီးနှင်လာလို့လည်းပြောဆိုထားပါတယ်။ဒီပြောဆိုချက်အပေါ်မှာတော့တီးခြားအတည်ပြုချက်မရှိသေးပါဘူး။ပါကစ္စတန်ဆိုင်ရာတရုတ်တန်ရုံကတော့အကြမ်းဖက်ဝါရဆွဲတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ပါကစ္စတန်စစ်တပ်ရဲ့ရဲရင်တဲ့ဆောင်ရွက်ချက်ကိုချီးကျူးကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။